စ်ကောင်စီကအာဏာသိမ်းလိုက်ပြီးကလေးကကရင်မျိုးသားအစည်းအရုံးတက်မ9ခုရှိတဲ့အထက်မှာတက်မ6ခုမှာတိုက်ပွဲပေါင်း3000ကျော်ဖြစ်ခဲ့ပြီးစစ်ဘေးရှောင်ဒုက္ခသည်တွေတောင်းနေချီပြီးထွက်ပြေးနေရတယ်ဆိုပြီးကရင်မျိုးသားအစည်းအရုံး KNU ကဇန်နဝါရီလ9ရက်နေ့မှာနှစ်ချုပ်အစည်းအဝေးခန်းစာထုတ်ပြန်ခဲ့ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ15ရက်နေ့ကနေစတင်ခဲ့တဲ့ကရင်ပြည်နယ်မြဝတီခရိုင်လေးကေကော်နဲ့အနီးတဝိုက်ကတိုက်ပွဲတွေကလည်းဆက်ရှိနေပြီးဒီကနေ့မှပဲစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေကြောင်းတရေမျိုးသားအစည်းအရုံးရဲ့နိုင်ငံရေးဌာနပြောရေးဆိုခွင့်ရှိသူဖရိုစောတော်နီကအခုလိုပြောပါတယ
်ဒါကတော့နေ့တိုင်းလိုဖြစ်နေတာပဲလက်နက်ကြီးတွေလည်းပြင်နေတာပဲအဲ့ဒါဒီနေ့ပဲနောက်ပြီးတော့တိုက်ပွဲပြန်တော့ငင်သွားကွာလာလာတိတ်မရှိပါဘူးဆက်တက်တရလဲတူပြင်းတူကျွန်တော်ပြောတဲ့ဥစ္စာကျွန်တော်တို့ပြောနေတဲ့ဟိုတက်တရရုပ်ပါဆိုတော့ဒီလိုနည်းနည်းတက်နဲ့ပြန်ခွာတာရောရှိတယ်ဟိုကဟိုပြောရပြောရဆိုရင်တော့ဥစ္စာပေါ့ဟိုသုံးပြီတကယ်အဲ့လောက်ပဲရွှေ့ရတာတော့ရှိရှိမှာဟိုဒါပေမဲ့တကယ်လည်းကြတော့အဲ့လိုမျိုးလုံးဝမရှိဘူးဟိုတကယ်တက်ကိုရုပ်ရဲ့နေထားမှာလုံးဝမရှိတဲ့အခါကျတော့အဲ့လိုဒီတက်ကဆက်ဖြစ်မှာပဲလေ
တနည်းအတွင်းမှာနှစ်ဖက်ထိတွေ့တိုက်ပွဲပေါင်း3000ကျော်မှာစစ်ကောင်စီဘက်ကတပ်ဖွဲ့ဝင်2000ကျော်သေဆုံးပြီး KNU ဘက်ကလည်း42ဦးသေဆုံးခဲ့တယ်ဆိုပြီးအသေးစိတ်ထုတ်ပြန်ခဲ့ပါတယ် KNU ရဲ့ပြောခွင့်ရဖရိုစောတော်နီကတော့ဒါဟာတပ်မအတီးတီးကပေးပို့တဲ့ကျင်းနှန်းတွေရအတီးပြုထုတ်ပြန်လာလို့လည်းဆိုပါတယ
်ဟုတ်ပါဖြစ်လဲဆိုတော့ကျွန်တော်တို့အတီးပြုလဲရတယ်လေဒါဥစ္စာကျွန်တော်တို့မြင်တယ်တင်ရတယ်သူကပြင်ကျွန်တော်တို့ဥစ္စာတွေဒီတပ်မခံနေရနေပုံမှန်တက်လာတဲ့ဥစ္စာကျင်းနှန်းတွေတွေကိုအခြေပြုလို့ကျွန်တော်တို့ဖော်ပြတာဖြစ်တယ်အဲဒါကြောင့်မသားတရားဝင်ဖြစ်တယ်
စစ်ကောင်စီဘက်ကတော့ကရင်ပြည်နယ်အတွင်းတိုက်ပွဲတွေနဲ့ပတ်သက်လို့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရဲသဘောတူစာချုပ် NCA ကိုချိုးဖောက်လို့တိုက်ပွဲဖြစ်တာဆိုပြီးပြောဆိုခဲ့ပြီးကြီးမားတဲ့တိုက်ပွဲမဖြစ်ခဲ့ဘူးလို့လည်းပြောဆိုလို့ရှိပါတယ်။ပြီးခဲ့တဲ့နှစ်မတ်လနဲ့ဒီဇင်ဘာလထဲမှာတက်မ9နဲ့တက်မ6နယ်မြေတွေမှာဖြစ်ခဲ့တဲ့နှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အတွက်စစ်ဘေးရှောင်တွေတောင်းနေချီပြီးထွက်ပြေးခဲ့ရပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမှာ KNU တပ်မကမုထော်ခရိုင်မှာနှစ်ဖက်တိုက်ပွဲတွေအများဆုံးဖြစ်ခဲ့ပြီးလက်ရှိမှာဖားပွန်ခရိုင်နဲ့မြဝတီခရိုင်လေးကီကော်ဘက်ကတိုက်ပွဲတွေကြောင့်စုစုပေါင်းဆက်ဘေးရှောင်ဒုက္ခသည်9000လောက်ဟာနေရက်ကိုမပြောင်းနိုင်ကြသေးဘူးလို့လည်းဖလူစော်တော်နီကပြောပါတယ်
။ပြီးခဲ့တဲ့နှစ်ပိုင်းမှာဆိုရင်ဖိလစ်ပိုင်ပြည်မှာတော့ဒီဖားပွန်ကမှာဖြစ်တဲ့ကိစ္စအလဲအဲ့ဒါလဲဒီကြောင့်တိုက်ခိုက်မှုကဖြစ်လာတော့ပူပြီးတော့ဖြစ်သွားတာပေါ့နော်။ဒီဥစားစိတ်ရှောင်နေနော်ဒီဥယေကားတွေဥစား9000လောက်9000ဖြစ်ရှိတယ်အဲ့ဒါအမေကဘုနာဖပြန်ဖြစ်လာတဲ့အနေထားကဒီဘက်တောင်ပိုင်းပေါ့နော်ဒီကတမ6နဲ့လေးကောဒေတာအနေဆိုရင်တော့ဖြစ်ရတော့9000ပြေဖို့မလို့တော့ဘူးအဲ့ဒါပြကြတယ
်ပြီးခဲ့တဲ့နှစ်အတွင်းမှာ KNU တက်မှငါမုထော်ခရိုင်မှာနှစ်ဖက်တိုက်ပွဲတွေအများဆုံးဖြစ်ခဲ့ပြီးလက်ရှိမှာမုထော်ခရိုင်နဲ့မြဝတီခရိုင်လေးကေကော်ဘက်ကတိုက်ပွဲတွေကြောင့်စုစုပေါင်းစစ်ဘေးရှောင်တွေဒုက္ခသည်9000လောက်ဟာနေရက်ကိုမပြောင်းနိုင်ကြသေးဘူးလို့လည်းဖရိုစောတော်နီကဆိုပါတယ်မြန်မာအစိုးရနဲ့ KNU တို့ဟာ2012ခုနှစ်မှာအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးခဲ့တာဖြစ်ပြီး2015ခုနှစ်မှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကို KNU ကလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့ KNU တက်မှငါနေမြေမှာတော့မြန်မာစစ်တပ်နဲ့ KNU တို့ဟာ NCA ထိုးပြီးတဲ့နောက်ပိုင်းမှာထိတွေ့ပြစ်ခတ်မှုတွေမကြာခဏဆိုသလိုဖြစ်ပွားခဲ့ပါတယ်။စစ်ကောင်စီကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းမှာတော့ KNU တက်မှ9ခုရှိတဲ့အနေနဲ့တမဟာ6ခုမှာတိုက်ပွဲတွေဖြစ်ခဲ့တယ်ဆိုပြီး KNU ကနှစ်ချုပ်အစည်းအဝေးခန်းစာထုတ်ပြန်ခဲ့ပါတယ်ရှင်။